မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအောက်ကနေနိုင်ငံရေးပြည်နယ်တည်နယ်ရေးလမ်းစာဖို့အပါအဝင်တိုင်းပြည်အာဏာကိုပြည်သူတွေစီကိုပြန်ပြီးတော့အနေနိုင်ရေးစာရည်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဆိုင်ဝန်ကြီးဝန်ကြီးကအာဆီယံ2တန်တမန်ဘရက်ဆိုခွန်းတို့တွေ့ဆုံခြင်းမှာဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာတရုတ်တရုံကဒီနေ့ရွေးဆွဲနဲ့ထုတ်ပြန်လိုက်ပါတယ်။တရုတ်ထိပ်တန်တန်တမန်နဲ့ဆွေးနွေးမှုတွေကနေမြန်မာရေးပေါ်မှာရိုက်ခတ်မှုတွေရှိလာနိုင်တယ်ဆိုပြီးတော့နိုင်ငံရေးအကြိတ်တွေကသုံးသပ်ကြပါတယ်။ရန်ကုန်ကပြည်ပွဲတင်းမကိုအမှန်များတစ်ဆင့်အောင်ကပြောပြပြပါမယ်ရှင်။
ကျုပ်နိုင်ငံသားဝန်ကြီးဝန်ကြီးနဲ့အာဆီယံအထူးတန် press on com တို့ဟာပကံမှာကျင်းပတဲ့မဲခေါင်လန်ချန်းအစည်းအဝေးတက်ရောက်ခဲ့ပြီးမြမအရေးအချက်၃ချက်ကိုအလေးပေးဆွေးနွေးခဲ့တယ်လို့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်တဲ့မြမနိုင်ငံဆိုင်ရာတရုတ်တန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးတော့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုစစ်ကောင်စီသဘောထားကိုမေးဖို့ကြိုးစားခဲ့ပြီးနဲ့ပြန်ပြီးဖြေဆိုခဲ့ခြင်းမရှိပါဘူး။တရုတ်ရဲ့ဆွေးနွေးမှုတွေကမြန်မာနိုင်ငံရေးအပေါ်မှာရိုက်ခတ်မှုတွေရှိလာနိုင်တယ်လို့နိုင်ငံရေးတုံ့တက်သူတချို့ကရှုမြင်ကြပါတယ်။ဒီဆွေးနွေးမှုတွေအပေါ်မြန်မာနိုင်ငံရေးအကဲခတ်ဥယျာဉ်ထုံးကအခုလိုတုံ့တက်ပါတယ်
။တက္ကသိုလ်ရဲ့မူလယူဆချက်ကတော့လာမယ့်အနာဂတ်မှာအထူးသဖြင့်တော့ဒေါက်ဆန်းစုကြည်မြန်မာနိုင်ငံရေးမှာမပါအောင်ဆိုတဲ့နိုင်ငံကိုရှောက်နေတာ။အဲလိုရှောက်နေတဲ့ဥစ္စာဟာမြန်မာနိုင်ငံမှာဖြစ်နေတဲ့နောက်ဆုံးလက်နက်ကိုပြတ်ပတ်တာကအဲဒီလိုလမ်းကြောင်းရှောက်နေခြင်းတော့အဲဒီလိုတည်းမှာအေဂျင့်ပေါ်မှာမဟုတ်ဘူးဆိုတာကိုသူတို့ကသိလို့ဒီဟာကိုစစ်ဆင်နိုင်ပြီတဲ့အခါကျတိုင်းပြည်ကောင်းကျိုးတိုင်းပြည်မျက်နှာကိုလည်းကြည့်ပြီးတော့အစော်တင်လို့ကြပါလို့ခိုက်တွန်းလာအဲ့တော့ဘယ်လောက်ဒီတက်ရောက်မလဲဆိုတာကထိမနိုင်သိမရတရားဥပဒေစိုးမိုးရေးမလုံနိုင်တဲ့အခြေအနေအဲ့ဒီမလုံနိုင်တဲ့အခြေအနေကနေပြီးတော့ပို့ပြီးတော့ကိုယ်တက်ကိုယ်အင်အားစုတွေကြိုကွဲသွားနိုင်တဲ့အနေအားကိုခံစားမိလို့ရှိရင်တော့အဲ့လက်ဆက်ကအနေနဲ့သူတို့တိုက်တွန်းတဲ့လမ်းကြောင်းကိုကျောက်ဖို့အတွက်လောက်ဆောင်လာနိုင်တယ်လို့မြင်တယ်။အတို့အဲ့လိုမခံစားရဘူးသူထိနိုင်တယ်လို့မြင်နေတဲ့ရွေးတော့လောက်သူတို့လုံနေတာကအောင်မြင်နေတယ်လို့ခံစားနေတဲ့ရွေးကတော့သူတို့အဲ့ဒီလမ်းကြောင်းကိုကျောက်နေမဖြစ်ဘူး
။တရုတ်နိုင်ငံသားရေးဝန်ကြီးကဖွဲ့စည်းပုံအခြေခံဥပဒေနဲ့ဥပဒေမူပေါင်းအရမြန်မာနိုင်ငံရေးပြန်လည်တည်မြဲရေးစင်စဲမပြတ်တွန်းအားပေးဖော်ဆောင်ရေးဒီမိုကရေစီအတွင်းကူပြောင်းရေးလုပ်ငန်းစဉ်ပြန်လည်စတင်ပြီးတိုင်းပြည်အာဏာကိုပြည်သူများထံပြန်လည်အနည်းငယ်နဲ့အာဆီယံကချမှတ်ထားတဲ့အာဆီယံသဘောတူညီချက်၅ရပ်ကိုအခြေခံပြီးပြည်ရင်းရေးဝင်ရောက်ဆက်ဖက်မှုမရှိဘဲစိတ်ရှိလက်ရှိညှိနှိုင်းကြနိုင်ရည်လိုဖြစ်တယ်လို့တန်ယုံထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ဒီချက်တွေဖြစ်မြောက်ဖို့အတွက်တရုတ်နိုင်ငံဘက်ကနေအာဆီယံနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းဖော်ပြထားပါတယ်။နိုင်ငံတကာဆက်ဆံရေးလေးလာတုံ့တက်သူဒေါက်တာခင်ဇော်ဝင်းကတရုတ်ရဲ့လုံနီးလုံဟန်ဟာဘလောက်အထိတက်ရောက်နိုင်မလဲဆိုတာစစ်ကောင်စီပေါ်မှာမူတည်ရဲ့လို့သူ့အမြင်ကိုအခုလိုပြောပါတယ
်။ဩဇာအာဏာရသလို့ရှင်တော့တရုတ်ကတော့မကြောက်အကြောက်လည်းမဟုတ်ပြောသွားတာလေကောင်းပါလေရေးချီတာကဒီတရုတ်ကတက်ကြုံကိုသက်သာစွာလက်ခံဖို့ပဲလက်ရှိချိန်မှာကောင်းရင်းနဲ့သူပြောဆိုစဉ်းစားပြီးတော့အားလုံးလည်းပါဝင်နိုင်ဖို့ဒီတော့ပြောဆိုဟော inclusive ပေါ့အာကျွေးနိုင်မယ်ရှင်တော့တစ်ခုဖြစ်တယ်တော့လေတို့တော့လေအရှိအတိုင်းပြောမယ်ဆိုရင်ဘာဖြစ်啊အရှိနေတယ်啊တော်လည်းကိုလွန်နေပြီဆိုတော့အခုကတည်ကြည်ပြစ်မှုတွေရောနှာချင်းမှုတွေရောနော်ဖြစ်စင်းမှုတွေရောများလာပြီဒါတွေကိုအဲဒီဝန်ကြီးပြောသွားတဲ့စီးမီတို့ ਨੇ ခုစူးစမ်းလို့ရလင်တာလားဆိုတာလည်းကိုစဉ်းစားရမယ်ဒါတွေကအလုပ်ဖြစ်ပါလားဆိုတာထိတ်ကန်းကောင်းဆောင်နှစ်ယောက်နေလဲစီးမီကဘယ်လိုမှမဖြစ်နိုင်ဘူးအမြန်မာပြည်ကဒီကောင်းလာခြင်းမှာအများကြီးကြောက်ဖြတ်ဖြစ်ရပြီဒါလေးကိုသိချပါမယ်နော
်လက်ရှိဖြစ်ပေါ်နေတဲ့မြမအကျက်တဲ့ထိရှင်းတာမှာအတိုက်ခံနေတဲ့ဆွေးနွေးတဲ့နေလို့တရုတ်နိုင်ငံသားဝန်ကြီးဟွမ်းကြီးကမြမနိုင်ငံသားဝန်ကြီးဦးဝနမောင်လင်ကိုဇူလိုင်လ3ရက်နေ့ကတိုက်တွန်းခဲ့တယ်လို့ AFP သတင်းမှာဖော်ပြထားပါတယ်တရုတ်နဲ့မြမပူရဲဥက္ကဋ္ဌပြုလုပ်တဲ့မဲကောင်လန်ချန်းပူပေါင်းဆောင်ရွက်မှုအစည်းအဝေးကိုဒီကနေ့ဇူလိုင်လ4ရက်နေ့မှာပကံမျိုးမှာကျင်းပခဲ့ပါတယ်ခုနှစ်ကြိမ်မြောက်ဒီစီဝေးကိုစစ်ကောင်စီနိုင်ငံသားဝန်ကြီးဦးနာမောင်နဲ့တရုတ်နိုင်ငံသားဝန်ကြီးဝမ်ဂျီတို့ကဥက္ကဋ္ဌအနေနဲ့ပူးတွဲပြီးတော့ကျင်းပတာဖြစ်ပါတယ်။အဲ့ဒီစီဝေးကိုတရုတ်နဲ့မြန်မာနိုင်ငံသားဝန်ကြီးတွေအပြင်မဲခေါင်မြဝမ်ဒေသနိုင်ငံတွေဖြစ်တဲ့ထိုင်း၊လာအို၊ဗီယက်နမ်နဲ့ကမ္ဘောဒီးယားနိုင်ငံသားဝန်ကြီးတွေလည်းတက်ရောက်ခဲ့ကြပါတယ်ရှင်။